ကျွန်မအစိုးရဝန်ကြီးချုပ်အဖြစ်ဖိုမီယိုကီရှိရာကတရားဝင်ရာထူးရရှိသွားပြီဖြစ်ပါတယ်။သူ့အစိုးရဖွဲ့မှရခိုင်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့မဟာမိတ်တွေအများကြီးပါဝင်ကြပါတယ်။ဒါကြောင့်ရှင်ဇိုအာဘေအခြေခံခဲ့တဲ့ရွှေရိုးစွဲနိုင်ငံရေးဩဇာအစိုးရတက်ပါဆက်လက်ပြီးဩဇာညောင်းနေမှာဖြစ်ပါတယ်။အစိုးရဖွဲ့မှအမျိုးသမီးဝန်ကြီး၃ဦးပါရှိပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ကီရှိရာဟာရခိုင်ကနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့မှုတဲ့သူပါ။ရိုးကုတ်ကုတ်နဲ့အများသဘောတူလာအောင်ဆောင်ရွက်တတ်သူဖြစ်သိကြပါတယ်။တခြားပြိုင်ဘက်၃ယောက်ကိုအရင်ပတ်ကအနိုင်ယူခဲ့ပြီးလွှတ်တော်တွင်အများစုနေရာရထားတဲ့ Liberal Democratic Party ကိုဦးဆောင်နိုင်ခွင့်ရရှိခဲ့ပါတယ်။အောက်တိုဘာလ31ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလည်းပါတီကိုဆက်လက်ပြီးသူကဦးဆောင်ရမှာပါ။အစိုးရအဖွဲ့အတွင်းမှုချုပ်အဖြစ်ဆောင်ရွက်မဲ့သူကတော့ရခိုင်အာဘေးအစိုးရအဖွဲ့မှာပညာရေးဝန်ကြီးလုပ်ခဲ့တဲ့ Hirokazu Matsuno ဖြစ်ပါတယ်။တိမ်တိမ်မွေးမွေးပြောတတ်တဲ့ကီရှိဒါဟာပါတီကောင်းဆောင်နေရာအတွက်မဲဆွယ်ခဲ့ရမှာလက်ရာဘက်ကိုရိမ့်လာခဲ့တယ်လို့ဆိုကြပေမဲ့နိုင်ငံခြားရေးမူဝါဒအသက်မှာတော့တရုတ်ပေါ်ခိုင်ခိုင်မာမာယက်တည်ခဲ့တဲ့အာဘေးရဲ့အယူဆတွေကိုအခြေခံအဖြစ်ဆက်လက်ယူထားလိမ့်မယ်လို့လည်းသုံးသပ်သူတွေကပြောကြပါဗျ။